စစ်ကောင်စီတာဝန်ရှိသူတွေနဲ့ဘဏ်လုပ်ငန်းရှင်တွေကိုဩစတြေးလျဆွေကအရေးယူတန်းခတ်တင်တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပညာရှင်ရှွန်တန်းနဲ့ကပြောလိုက်ပါတယ်ဘယ်ဘဏ်ဘယ်ငွေကြေးဖွဲ့စည်းရဲ့လို့တော့သူကတိတိကျကျပြောပသွားခဲ့ပါဘူးမြန်မာချင်းတော်ကနေတိတ်မိကြခင်ကပြန်နေလွတ်မြောက်လာခဲ့တဲ့ပေါ်မောက်ခရှွန်တန်းကမနေ့တနင်္လာနေ့ကတဲ့ဩစတြေးလျသတင်းစာမှာဖော်ပြခဲ့တဲ့အင်တာဗျူးမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်လက်ရှိမှာတော့ဩစတြေးလျနိုင်ငံကမြန်မာစစ်တပ်အတွက်လက်နက်တင်ပို့တာကိုပိတ်ပင်ထားပြီးစစ်တပ်ကတာဝန်ရှိသူ9ယောက်ရဲ့ပိုင်ဆိုင်မှုတွေလွှဲပြောင်းခွင့်ကိုလည်းပိတ်ပင်ထားပါတယ်။ရှွန်တန်းလာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးရက်ပိုင်းအကြာ2021ခု February 6ရက်ကစလို့ရက်ပေါင်း650အကျဉ်းချခဲ့ပြီးပြီးခဲ့တဲ့အပတ်ကအကျဉ်းသား6000နီးပါးကိုစစ်ကောင်စီကပြစ်ဒဏ်လွတ်ကျင်းခွင့်ပေးရမှာပြန်လည်လွတ်မြောက်လာခဲ့တာပါ။ဩစတြေးလျနိုင်ငံကိုပြန်လည်ရောက်ရှိလာခဲ့ပြီးတဲ့နောက်ဒီအင်တာဗျူးဟာသူ့ရဲ့ပထမဆုံးအင်တာဗျူးလည်းဖြစ်ပါတယ်။သူ့ကိုတလားချာစစ်ဆေးခဲ့ရမှာအစောပိုင်းကဗြိတိန်နိုင်ငံရဲ့ထောက်လန်းရေး M16 အတွက်သူကအလုပ်လုပ်နေပြီးတင်းနှက်တွေကိုခိုးသွင်းတယ်လို့ယူဆစစ်ဆေးခဲ့တာဖြစ်တယ်လို့သူကပြောပါတယ်။လက်နဲ့တွန်းတာမျိုးရှိပေမဲ့အရိုက်နဲ့တော့မခံခဲ့ရဘူးလို့လည်းသူကဆိုပါတယ်။ဒါပေမဲ့ပေ28ပေညစ်ပတ်နေတဲ့အခန်းထဲမှာသူ့ကိုထားရှိခဲ့ပြီးအခန်းထဲမှာအိမ်သာမရှိခဲ့ဘူးလို့ပြောပါတယ်။ရပောင်း650လုံးထမင်းကိုပုံနဲ့စားခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ။